ကုလသမဂ္ဂရဲ့ယာတိဥတုဖောက်ပြန်ပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ကဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာကမ္ဘာတလွှားဥတုယာတိဖောက်ပြန်မှုဟာသမုဒ္ဒရာတွေရေခဲပြင်နဲ့တခြားရေခဲနေတဲ့မျက်နှာပြင်တွေအပေါ်တည်တာတဲ့တည်ရောက်မှုနဲ့အပြောင်းအလဲတွေဖြစ်ပေါ်စေတယ်လို့ဖော်ပြထားပါတယ်။ဒီပြောင်းလဲမှုတွေအတွက်အေးအေးယူကင်တွယ်ဖို့အချိန်မနှောင်းသေးပေမဲ့ဒါကိုအခုစတင်ဖို့အချိန်ရောက်နေပြီလို့အစီရင်ခံစာကသတိပေးထားတဲ့အကြောင်းပါရီက VOA သတင်းတောက် Lisa Bryant ပြပို့တဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ကမ္ဘာတလွှားရေခဲပြင်တွေအေးပြောကုန်တဲ့အတွက်ပင်လယ်ရေမျက်နှာပြင်မြင့်တက်မှုဟာလာမယ့်သက်ကရင်2100မှာ3ဘီကျော်အထိမြင့်တက်လာနိုင်ပြီးဒါဟာလက်ရှိမြင့်တက်နှုန်းထက်5ဆဖြစ်လာမယ်လို့ကုလသမဂ္ဂရဲ့နိုင်ငံတကာ IPCC အဖွဲ့ကခန့်မှန်းထားပါတယ်။ဒါအပြင်ပင်လယ်နေသရဝါတွေလျော့ပါးသွားနိုင်တယ်လို့မြစ်တွေခန့်ချောက်ပြီးကံယုန်တန်းဒေသတွေမှာပြင်းထန်တဲ့မုန်တိုင်းဒဏ်ကိုပိုးပြီးခံစားလာရမယ်အပြင်တချို့ကျွန်းနိုင်ငံကလေးတွေမှာလူတွေနေထိုင်လို့မရတဲ့အနေအထားထိဖြစ်လာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။အခုထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာလူသားတွေရဲ့လှုပ်ဆောင်မှုကနေရေခဲပြင်ဒေသတွေအာရှဥရောပနဲ့မြောက်အမေရိကတိုက်မြောက်ပိုင်းကအေးခဲနေတဲ့တန်ဒရာဒေသတွေနဲ့ကမ္ဘာတလွှားသမုဒ္ဒရာတွေပေါ်မှာဘာတွေအပြောင်းလဲဖြစ်စေတယ်ဆိုတာကိုလေ့လာဖော်ပြထားတယ်လို့ IPCC ဒုဥက္ကဋ္ဌကိုဘရတ်ကပြောပါတယ
်။ And it documents the ways in which the ocean has been acting like a sponge. ကမ္ဘာကိုသင်
ငင်းနိုင်ဖို့အတွက်ကမ္ဘာတလွှားကထွက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်နဲ့အပူချိန်ကိုပင်လယ်သမုဒ္ဒရာကနေဘလုံးနီးရည်နဲ့ဆုပ်ယူတယ်ဆိုတာကိုမှတ်တမ်းတင်ထားတာပါ။ဒါပေမဲ့သူကဆက်ပြီးတော့ဆုပ်ယူဖို့မလုပ်နိုင်တော့ပါဘူး
။မိုနာကိုမှာကျင်းပတဲ့ IPCC အစည်းအဝေးမှာကမ္ဘာတလွှားကသိပ္ပံပညာရှင်တွေတက်ရောက်လာကြတာဖြစ်ပြီးဒီပြဿနာအတွက်ဖြေရှာဖို့ကြိုးစားနေကြတာပါ
။ Taken together, these changes show that the world's ocean and cryosphere have been taking
time to learn about the changes in the ocean and cryosphere. ဒီလာရတာကတော့ဥတုရာသီပြောင်းလဲမှုဖြစ်လာဖို့အတွက်ကမ္ဘာသမုဒ္ဒရာတွေနဲ့ cryosphere လို့ခေါ်တဲ့ရေခဲနေတဲ့ဒေသတွေဟာအပူဓာတ်တွေရနေတယ်ဆိုတာပါပဲ။တဘာဝနဲ့လူသားတွေအတွက်အကျိုးဆက်တွေကတော့ပိုပြီးတော့ကျယ်ပြန့်လာသလိုပိုပြီးတော့လည်းပြင်းထန်လာတာပါ
။ September 25ရက်ဗုဒ္ဓဖူးနေ့ကထုတ်ပြန်တဲ့ဒီအစီရင်ခံစာဟာ2019ခုနှစ်အတွက်ရာသီဥတုပြောင်းလဲမှုရဲ့ရက်ခတ်မှုတွေနဲ့ပတ်သက်ပြီးတတိယမြောက်အစီရင်ခံစာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးအတွက်ကမ္ဘာတလွှားလူပေါင်းတန်းနဲ့ချီးပြီးဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်ကဥတုရာသီပြောင်းလဲမှုဆိုင်ရာညီလာခံအပြီးမှာဒီအစီရင်ခံစာထွက်လာတာဖြစ်ပါတယ်။ကုလသမဂ္ဂကအလုတ်ထက်အပြောပိုးပြီးများနေတယ်လို့တဘာဝဝင်းကျင်ရေးဆောင်ရွက်သူတွေကဝေဖန်နေကြပါတယ်။အစီရင်ခံစာရေးသားသူတွေကတဦးဖြစ်တဲ့ဥရုယာတိဆိုင်ရာသိပ္ပံပညာရှင် Hans Otto Porter ကတော့တချို့ကိစ္စရက်တွေအတွက်ပျက်စီးဆုံးရှုံးမှုဟာပြန်ပြီးပြင်လို့မရနိုင်တော့ဘူးလို့ပြောပါတယ်
။ Just think about the warm water corals and the coral reefs which are already in decline.
နားမလည်နိုင်လောက်အောင်ရေတွေပူနွေးလာတဲ့တန်တာကြောက်တန်းတွေအကြောင်းကိုပဲစဉ်းစားကြည့်ပါ။တနာကြောင်တန်းတွေဟာတော်ရုံအပူလှိုင်းရိုက်ခတ်မှုဒဏ်ကိုခံနိုင်ပေမဲ့အခုသူတို့မှခံနိုင်ရည်မရှိတော့တဲ့အတွက်အရေးအတွက်ကပိုနှဲပါလာနေတာပ
ါအခုလိုအနေအထားတွေကိုလုံးဝပြောင်းလဲသွားအောင်လုပ်နိုင်တဲ့အခြေအနေကရှိနေစေဖြစ်တာကြောင့်အများပိုပြီးတော့တည်လာအောင်လုပ်နိုင်မယ်လို့မျှော်လင့်ကြောင်းပြင်သစ်ရာသီဥတုဆိုင်ရာသိပ္ပံပညာရှင် Valerie Manson Delmont ကပြောပါတယ
် There are many regions of the worldcities countries where action is being taken
ကမ္ဘာတအများပြားမြို့ရာတွေနိုင်ငံတွေမှာဒီကိစ္စကိုစပြီးတော့အရေးယူဆောင်ရွက်နေကြပါပြီဒါကဖန်လုံအင်တန်းငွေထုတ်လုပ်မှုကိုရှော့ချရင်းနဲ့လူသားတွေကောင်းကျိုးအတွက်တိုးတက်အောင်ဖွံ့ဖြိုးမှုရှိအောင်လို့ကျမတို့လုပ်နိုင်တယ်ဆိုတာပြနေတာပ
ါဒါပေမဲ့အခုလိုလှုပ်ဆောင်မှုတွေထိရောက်မှုရှိစေဖို့ကတော့ကမ္ဘာအပူချိန်1ဒီဂရီဆယ်စီယပ်အောက်မှာပဲရှိနေအောင်တကမ္ဘာလုံးအတိုင်းအတာနဲ့အမြန်ဆုံးစတင်ပြီးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့သိပ္ပံပညာရှင်တွေကပြောကြပါတယ်